အီရန်နျူကလီးယားရဲ့သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ကြိုးစားကြတာမှာတောက်ကြာနေကနောက်ဆုံးအဆင့်ပြီးဆုံးကနေအချိန်ရောက်မှယူကရိန်းပြည်ပခန့်နဲ့ဆက်ဆက်တဲ့တောင်းဆိုချက်တွေကိုရုရှားကတင်လာတဲ့အတွက်ပြက်လူနေဖြစ်သွားပါတယ်။အဒီနောက်စစ်ဆက်ညှိနှိုင်းမှုတွေကိုဆိုင်းငံ့ထားမယ်ကြောင်းဥရောပသမဂ္ဂ EU ကကြေညာပါတယ်။သဘောတူညီချက်နောက်ဆုံးမူကြမ်းအပေါ်ဆွေးနွေးညှိနှိုင်းမှုအဆင်သင့်ဖြစ်နေခဲ့ပြီမလဲ။ပြင်ပအကြောင်းရက်တွေကြောင့်ဆိုင်းငံ့ထားလိုက်ရတာဖြစ်တယ်လို့EU နိုင်ငံသားမူဝါဒရေးရာအကြီးအကဲယိုဆက်ဘော်ရော့က Twitter မှာရေးပါတယ်အခုစစ်ဆက်ညှိနှိုင်းပွဲတွေကိုဩစတြေးလျနိုင်ငံဗီယင်နာမြို့မှာနိုဝင်ဘာလနောက်ပိုင်းကစလုပ်ခဲ့တာဖြစ်ပြီးဗြိတိန်တရုတ်ပြင်သစ်ဂျာမနီအီရန်နဲ့ရုရှားတို့ပါဝင်ဆွေးနွေးနေပါတယ်အမေရိကန်ကတော့တိုက်ရိုက်မဟုတ်ဘဲတဆင့်ခံပါဝင်ဆွေးနွေးတာပါ2015ခုနှစ်ကသဘောတူညီခဲ့တဲ့အီရန်နျူကလ িয়ার ရေးသဘောတူညီချက် JCPOA ကိုပြန်အသက်သွင်းရေးညီမှန်းချက်ပေါမျောက်ဖို့တိုးတက်မှုအတော်လေးရထားပြီးကမှစစ်ဆက်ညှိနှိုင်းမှုကိုဆိုင်းငံ့ခဲ့ရတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာဒီသဘောတူညီချက်ကနေအမေရိကန်နှုတ်ဆွဲခဲ့တာကြောင့်စာချုပ်ကအသက်မဲ့သွားခဲ့တာပါ။ကိုဇလေရီဟာအောက်ခြေမှတ်စုတွေအပေါ်ဆွေးနွေးညှိနှိုင်းတဲ့အဆင့်ရောက်နေပြီလို့စစ်ဆက်ဆွေးနွေးပွဲသဘာဝတူညီဖြစ်သူ EU တန်တမန်အော်ရီဂင်မိုရာကသတင်းထုတ်တွေကိုပြောပါတယ်။အီရန်နဲ့အမေရိကန်တို့ရဲ့တိတ်ကိုအပြုသဘောဆောင်တဲ့တိတ်ကိုအပေါင်းလက္ခဏာဆောင်တဲ့ချင်းကပ်မှုတွေအပေါ်သူကအထူးသဖြင့်ချီးကျူးပြောဆိုခဲ့ပြီးဇူနီဘယ်တိတ်မကြခင်ပြန်စဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်